ဩစတြေးလျနိုင်ငံမှာတော့ကိုရိုနာဗိုင်းရပること့စ်မပြန့်ပွားစေရအတွက်ကန့်သတ်မှုတွေချမှတ်ထားတာကိုကန့်ကွက်သူ1000လောက်ကမြို့တော်ဗီယက်နမ်မှာစနေနေ့ကဆန္ဒပြခဲ့ကြပြီးအစိုးရနှုတ်ထွက်ပေးဖို့ပါတောင်းဆိုခဲ့ကြပါတယ်။ဒီရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အစိုးရရဲ့လော့ကဒေါင်းချကန့်သတ်မှုဟာမတ်လကလေးကဆိုရင်ဒါကတက်ပြတ်အကျဉ်းဖြစ်ပါတယ်။မဖွင့်မဖြစ်ဈေးဆိုင်မှာပါကြံဆိုင်အားလုံးပိတ်ထားပြီးဖျော်ဖြေရေးခန်းမတွေအားကစားရုံတွေနဲ့ကျောင်းတွေအားလုံးကိုပါပိတ်ထားတဲ့ကန့်သတ်မှုကိုသဘောမကျသူတွေကဩစတြေးလျဝန်ကြီးချုပ်ဆက်ဗက်ရှန်ကတ်ကိုရောသတင်းမီဒီယာတွေကိုပါမကြေမနက်ဖြစ်နေကြတာပါ
Es ist einfach, es darf so nicht weitergehen.
ဒီလိုပုံစံနဲ့ဆက်သွားဖို့မဖြစ်နိုင်ကြောင်းနဲ့တားမြစ်ချက်တွေကဘယ်ပေါင်းစုံကဖြစ်နေပြီးသိလွန်နေပြီလို့ဆန္ဒပြသူတူကပြောသွားတာပါဒီရောဂါအတွက်သတိထားမှာဖြစ်ပေမဲ့တစ်ဖက်တည်းကြည့်လို့မရကြောင်းနဲ့စိုးရင်ရတဲ့အုပ်စုထဲမှာပါတဲ့တက်ကြီးရွယ်ဦးတွေဆိုအိမ်မှာဒီတိုင်းထိုင်ပြီးဝါရဖြန့်တာတွေကိုပဲအာရုံစိုက်နေရတဲ့အဖြစ်မျိုးတွေကြောင့်ဒီလိုပုံစံနဲ့မသွားသင့်တော့ဘူးလို့ပြောပါတယ်ဘာမှလုတ်ပိုင်ခွင့်မရှိတဲ့တရုတ်နိုင်ငံလိုဖြစ်လာမှာကိုမလိုလားဘူးလို့လည်းပြောတာပါဆန္ဒပြသူအများစုဟာနှာခေါင်းစည်းမတက်ကြသလိုလူချင်းခက်ခွာခွာနေရမယ့်စည်းကမ်းကိုလည်းမလိုက်နာကြပါဘူးသူတို့ကိုဆန့်ကျင်တဲ့လူပေါင်း900လောက်ပါတဲ့ဆန္ဒပြအုပ်စုတစုကတော့နှာခေါင်းစည်းမတက်သူတွေကိုရှုတ်ချခဲ့ကြတာပါလူရေ 8.9 သန်းရှိတဲ့ဩစတြေးလျနိုင်ငံမှာဒီရောဂါကြောင့်သေဆုံးရသူက 9,000 ကျော်ရှိပါတယ်ကူးစက်မှုကျဆင်းတဲ့လက္ခဏာမတွေ့ရသလိုဗြိတိန်ကလာတဲ့ကူးစက်မြန်ပိုးတဲ့အန္တရာယ်ကလည်းကြီးတဲ့အတွက်ကျွမ်းကျင်ပညာရှင်များအဖွဲ့ကတော့ဇန်နဝါရီလ25ရက်နေ့အထိချထားတဲ့ကန့်သတ်မှုတွေကိုဖြေလျှော့မပေးခြင်းဘူးလို့ဝန်ကြီးချုပ်ကအကြံပေးကြပါတယ်